ဘာသာရေးမှိုင်းတိုက်ပြီးအလိုမတူပဲမိန်းကလေးငယ်အများပြားကိုပေါင်းတင်နေထိုင်ခဲ့တယ်လို့စွပ်စွဲခံထားရတဲ့အလန့်တရားဆရာတော်ပြန်ဝင်စားသူလို့လည်းဆိုတဲ့အသက်25နှစ်အရွယ်ခွန်တန်ကိုလိန်ပိုင်းဆိုင်ရာအကြံဖက်ဥပဒေနဲ့အရေးယူဖို့မွန်ပြည်နယ်လွှတ်တော်ကနေတဆင့်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းတထုံမြို့နယ်မဲဆန္ဒနယ်မြေအမှတ်2လွှတ်တော်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်ကပြောပါတယ်။ပြီးခဲ့တဲ့လတွေကလည်းကသာသနာညှိုးနှွမ်းစေမှုပုံမှန်နဲ့ခွန်တန်ခေါ်ဇက်လိုက်ဆိုသူကိုအရေးယူထားပေမဲ့ရှမ်းပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေတဲ့ဆိုတဲ့သတင်းတွေအရသူ့ကိုဖမ်းဆီးနိုင်ရေးမွန်ပြည်နယ်နဲ့ရှမ်းပြည်နယ်အစိုးရတွေပူးပေါင်းဆောင်ရွက်နေတယ်လို့လည်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်းကပြောပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။မွန်ပြည်နယ်တထုံမြို့နယ်ဇရီချောင်းကျေးရွာအုပ်စုအလန့်တရာနယ်မြေကပအိုကျေးရွာတချို့မှာခွန်တန်နဲ့အပေါင်းပါလူတစုဟာဘာသာရေးမှိုင်းတိုက်ပြီးအသက်16နှစ်အောက်ကနေ18နှစ်အရွယ်ရှိမိန်းကလေးငယ်မြောက်များစွာနဲ့ပေါင်းသင်းနေထိုင်ခဲ့တဲ့ဖြစ်ရပ်ကိုတထုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်ခိုင်ခိုင်လက်က VOE ကိုအခုလိုပြောပါတယ်
။ခွန်တန်ကိုခွန်အောင်ပေါ့နော်ဓမ္မရစကားဆိုပြီးတော့ခရီးလောင်းကိုတက်မှတ်ပြီးတော့အဲလူတစုကကိုကွယ်ကြတယ်။အဲဒီဂျက်လိုက်ကိုခွန်တန်ကိုခွန်အောင်ကသဘောကျနှစ်ချိုက်တဲ့မိန်းကလေးသူကြိုက်တယ်ဆိုရင်တောင်းခိုင်းတယ်။တောင်းခိုင်းတယ်ဆိုရင်ပို့ဖို့ရလက်ချီဝဲလုပ်တယ်မင်္ဂလာဆောင်နေဒါမှမဟုတ်ရင်လမ်းလေးကားဆောင်မှာ9ရက်9ဒီမင်္ဂလာဆောင်နေဒါမှမဟုတ်ရင်မင်္ဂလာဆောင်ကြီးအဲ့လိုအိမ်အိမ်မှာမင်္ဂလာဆောင်နေအဲ့လိုဆောင်လို့ရှိလို့ရှိရင်ဒီမင်းလေးကိုသူကအမအမပေါ့အမဆိုလို့ရှိရင်အကြီးမပေါ့အကြီးမကအသက်ဟိုက15နှစ်ဖြစ်ချင်းဖြစ်မယ်16နှစ်ဖြစ်ချင်းဖြစ်မယ်အဲ့ကြောင့်နေမင်္ဂလာဆောင်နေဆောင်ပြီးတော့သူပေါင်းတယ်ဥမာတလတန်ဒီအဲရက်20တန်ဒီပေါင်းတယ်ပေါင်းပြီးလို့ရှိရင်နောက်ငယ်မောက်ဆက်ယူတယ်ဒါကိုလည်းသဘောတူကြတယ်မိဘတွေကသဘောတူကြရှင်ကလေးတွေသဘောတူချင်းမတူချင်းကိုထက်တက်ချင်းမရှိဘူးခွန်တန်နဲ့မယူရင်မရဲကြီးမယ်ဆိုတော့အဲ့လိုမျိုး mindset တွေလည်းရှိတယ
်ခွန်တန်ဟာဥပဒေကြောင့်အရလိန်ပိုင်းဆိုင်ရာအကျန်းဖက်ကျူးလွန်တာဖြစ်ကြောင်းဒေါ်ခိုင်ခိုင်လေးကပြောပါတယ
်သူကြိုက်ပါတယ်ဆိုတော့ main ကလေးတွေအကုန်လုံးကလက်ခံရတာသူအဲ့ဒါကိုကြာကြီးပေါင်းချင်မှပေါင်းတယ်မပေါင်းချင်လည်းမပေါင်းတော့အဲ့လို main ကလေးတွေအများကြီးဖြစ်တယ်သူက violence ပေါ့ဒါနဲ့ပတ်သက်ရင်တော့ဥပဒေအရတကယ်ကိုမိစွန်နေတဲ့ဆုံးရက်တစ်ခုဖြစ်တယ်ဆိုတော့အမင်းပွားစရာမရှိဘူး
။ဒါကြောင့်နစ်နာခဲ့တဲ့မိန်းကလေးငယ်တွေအတွက်ဥပဒေကြောင့်အရတရားမျှတမှုရရှိစေဖို့ကော်မတီအနေနဲ့ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကအခုလိုပြောပါတယ
်။ဥပဒေအရကုစားမှုတစ်ခုခုကိုတော့မွန်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းဆိုင်ရာတရားစီရင်ရေးပိုင်းဆိုင်ရာကတော့တစ်ခုခုလှုံ့ဆော်ပေးတင်တယ်ဆိုတဲ့အားမျိုးကိုကျွန်တော်တို့ကော်မတီ voice နဲ့ဆက်သွားနေတဲ့ဆင်ကျွန်မပြပူပေါင်းမှာဖြစ်ပါတယ်ဒီပေါ်မှာ implement လုပ်တာကတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးနဲ့ဖြစ်ပါတယ်လို့
အခုလိုဘာသာရေးမှိုင်းတိုက်ပြီးအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအပါအဝင်အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကျန်းဖက်တဲ့ဖြစ်ရက်တွေရပ်တန့်အောင်ပညာပေးလုပ်ငန်းတွေကိုအမျိုးသမီးအဖွဲ့အစည်းတွေအပါအဝင်လူထုအခြေပြုအဖွဲ့အစည်းတွေကနေသက်ဆိုင်ရာအစိုးရအဖွဲ့နဲ့ပူးပေါင်းပြီးအရှိန်အဟုန်မြင့်ဆောင်ရွက်တဲ့လို့ triangle အမျိုးသမီးဖွဲ့ကိုတည်ထောင်သူမခင်လေးကသုံးသပ်ပါတယ
်ဒီလိုလူလူအတွက်ကိုအထူးသဖြင့်အမျိုးသမီးတွေအတွက်ကိုအသိပညာပေးတဲ့အလုပ်တွေပိုလုပ်တဲ့နဲ့အမျိုးသမီးတွေလိမ်မိုင်းဆိုင်ရာအခြားကိစ္စတွေကိုအကာအကွယ်ဖြစ်အောင်အသိပညာပေးတဲ့အလုပ်တွေအကျန်းဖက်မခံအောင်အလုပ်တွေဒီထက်ပိုပြီးတော့လုပ်တဲ့နဲ့ဆိုတာဟာတော့ကျွန်မသွားမြင်တယ်ဒါကြောင့်မို့လို့မွန်ပြည်နယ်မှာရှိတဲ့ကျမတို့အမျိုးသမီးဖွဲ့တွေကိုပို့ပြီးတော့ကျမတိုက်တွန်းပြီးတော့ဘယ်လိုပူးပေါင်းဆောင်ရွက်မလဲနောက်တစ်ခါအမျိုးသမီးတွေတိုက်ရိုက်တာမဟုတ်ပဲပြည်သူလူထုကိုလည်းအသိပညာပေးတဲ့ campaign မျိုးတွေပေါ့နော်ကျမတို့ပို့လုပ်ပေးရမယ်ဆိုတာကတော့ကျမသွားတွေ့ပါတယ
်ခွန်တန်နဲ့အပေါင်းပါတစုကိုပြီးခဲ့တဲ့လပိုင်းတွေကတည်းကသာသနာရေးညှိုးနှွမ်းစေမှုနဲ့မွန်ပြည်နယ်အစိုးရကအရေးယူထားပေမဲ့ခွန်တန်ကတော့ထွက်ပြေးတင်းရှောင်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ဒေါက်ခိုင်ခိုင်လက်ကပြောပါတယ
်အလန်တရားဖျားကြီးကိုအပေါ်ကနေငုံဒီဒီတင်ပေါ်တီးခိုးပေးတာနဲ့ပတ်သက်ပြီးဒီခွန်တန်ခေါ်ဒီခွန်အောင်ရဲ့အဖွဲ့ပေါ့နော်ကော့ပကလို့အဆိုရှိတဲ့အဖွဲ့ကိုဒီဒီဆက်လက်မတီးဘူးဆိုပြီးအချိန်ချင်းတားမြင်တယ်တားမြင်တဲ့နေရာမှာဆက်လက်လုံဆောင်တဲ့အတွက်ကြောင့်ပြည်မှုဆိုင်ရာဥပဒေပေါ်မှာ295ကကြီးနဲ့အရေးယူမှုတွေကက်ဘိနက်ကဆုံးဖြတ်ထားတာတော့ရှိတယ်အဲ့ဒီမှာလူပုဂ္ဂိုလ်တွေတော့ဆွဲထားတယ်ဖုန်းကြီးရဟန်းတွေတော့မဆွဲရသေးသာသနာကြီးကအခုချိန်ထိကိုအကြောင်းအကျောင်းတွေတော့နှောင့်နှေးကြံ့ကြနေတယ်ဒီရှားထဲမှာခွန်တန်ခေါ်ခွန်အောင်ကတော့လွတ်မြောက်သွားတယ်ပေါ့နော်
ခွန်တန်ကိုဖမ်းဆီးနိုင်ဖို့ရှမ်းပြည်နယ်ကိုထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေအရရှမ်းပြည်နယ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းသတင်းတောက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကပြောဆိုထားပါတယ်။အခုလိုအလန်တရားနယ်မြေကပအိုကျေးရွာတွေမှာဘာသာရေးမှိုင်းတိုက်ခံနေရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့လာမယ့်သတင်းပတ်အတွင်းသူကိုယ်တိုင်သွားရောက်စုံစမ်းဖြေရှင်းဖို့ရှိကြောင်းသာသနာရေးဝန်ကြီးသူရဦးအောင်ကလည်းပြောကြားထားပါတယ်ရှင်။